Adventist World Radio ကဖြစ်ပါတယ်။ပြီးတော့သင်ဟာမျောလင့်ချင်းတန်ကိုနားတော်တာဆင်နေတာဖြစ်ပါတယ်။ပိုမိုသိရှိလိုပါကကျွန်ုပ်တို့ဆီကိုစာရေးဆက်သွယ်နိုင်ပါတယ်။ကျွန်ုပ်တို့ရဲ့ email လိပ်စာကတော့ bible@inura.org ဖြစ်ပါတယ်။စလုံးသေးနဲ့ bible@inura.org ဖြစ်ပါတယ်။ဒါပြင်ကျွန်ုပ်တို့ကို WhatsApp နံပါတ် +12242220777 တို့ဖုန်းခေါ်ဆိုနိုင်ပါတယ်။ +12242220777 ဖြစ်ပါတယ်။မျောလင့်တော်တတ္တမနှင့်အတင်းတော်ရဲ့ရေဒီယိုအစီအစဉ်ဖြစ်တဲ့ AWR မျောလင့်ချင်းအတန်လွင့်အစီအစဉ်ကိုစတင်တန်လွင့်မှာဖြစ်ပါရယ်ရှင
်တော်တာရှင်များခင်ဗျာမျောလင့်ချင်းအတန်မြန်မာဓမ္မရေဒီယိုအစီအစဉ်ကိုနာနဲ့6နာရီမိနစ်30မှ8နာရီအထိ25မီတာ kHz 11925ညာပိုင်း9နာရီမှ9နာရီမိနစ်30အထိ25မီတာကီလိုဟတ်စ်11853ညာကနေနိုင်စင်အတန်လွင့်ပေးနေပါတယ်ခင်ဗျာ
ဒေါက်တာရှင်များရှင်ဒီကနေ့တင်ဆက်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေကတော့ကျမ်းမာပျော်ရွှင်လူပေါင်းတွင်အစီအစဉ်တရားဒေသနာအစီအစဉ်အထွေထွေဘုဒ္ဓအစီအစဉ်တို့ဖြစ်ပါတယ်ရှင်ဒေါက်တာရှင်များရှင်အာရောတెంပရာမန်လာဗန်ကျမ်းမာခြင်းသည်လူသားတိုင်းအတွက်အထူးအရေးဖြစ်ပါသည်။ဒါကြောင့်ကိုယ်ရောစိတ်ပါကျန်းမာစေဖို့ယင်ကျန်းမာခြင်းတည်ငောင်းကိုတင်ဆက်ပေးလိုက်ပါရရှင
်။စိတ်နဲ့ကံတာကျန်းမာနေမှာလူမှုဘဝစဉ်ပြေမှာစိတ်ချမ်းသာကိုကျန်းမာရှိနေတဲ့အခါသူချင်းမေတ္တာများစွာပေးကဲ
မေသူကတက်ဆက်ပေးသွားမှာဖြစ်ပါတယ်ရှင်တောတာရှင်များရှင်နွယ်ပြားပင်အား20မီတာအထိရှည်ပြီးအခြားပင်တစ်ခုပေါ်မှာတွေ့ကပ်ပေါက်တဲ့အပင်မျိုးဖြစ်ပါတယ်ရှင်နွယ်ပြားပင်ရဲ့ဆူးတွေက4စင်တီမီတာအထိရှည်ပြီးဆူးရဲ့ပုံတရံကကြောင်လက်သေးနဲ့တူပါတယ်ရှင်နွယ်ပြားအပင်ရဲ့စိတ်ဘက်ဝင်တဲ့အစိတ်ပိုင်းတွေကတော့အပင်တစ်ပင်လုံးပဲဖြစ်ပါတယ်ရှင်တောတာရှင်များရှင်နွယ်ပြားပင်ကနေဆင်းနီးဖော်ဆက်ပုံနဲ့စိတ်တောက်ပုံစင်းညွန့်လေးကိုဖော်ပြပေးချင်ပါတယ်ရှင်နွယ်ပြားအပင်ကိုအမုတ်ပြုတ်လုပ်ပြီးဖြော့ရည်အနေနဲ့ထမင်းမစားခင်တောက်သုံးပေးခြင်းဖြင့်အစဲမြင့်နာခြင်းမှုကိုတတ်တာစေတဲ့အပြင်ကိုယ်ခံအင်အားကိုလည်းကောင်းမွန်စေပါတယ်။ဒါ့အပြင်ကင်ဆာဆဲတွေပေါက်ပွားမှုကိုလည်းတားဆီးပေးပါတယ်ရှင်။နွယ်ပြားဆေးဖြော့ရည်ကကလေးနဲ့လူကြီးတွေအတွက်အာဟာရနဲ့ပြည့်စုံစေတဲ့ဆေးတလက်ဖြစ်ပါတယ်လို့ပြောကြရင်စိစမ်းထက်တဲ့ဆေးပင်များခန္ဓာမှာနွယ်ပြားပင်ရဲ့စိစမ်းထက်ပုံနဲ့ဆေးတောက်ပုံစင်းညွန့်လေးကိုဖော်ပြပေးလိုက်ရပါတယ်ရှင်။တောတာရှင်များရှင်ဆေးစွမ်းထက်တဲ့ဆေးပင်များခန္ဓာမှာနွယ်ပြားအပင်ရဲ့ဆေးဘဝင်ပုံအကြောင်းကြားသိခဲ့ရသလိုနောက်လာမယ့်အချိန်တွေမှာဘလို့ဆေးဘဝင်အပင်တွေရဲ့အကြောင်းတက်ဆက်ပေးဦးမလဲဆိုတာသိရလေအောင်စောင့်မျှော်နာဆင်အားပေးကြပါအောင်လားရှင်။တောတာရှင်များယောဂဗျာအပေါင်းမှကင်းဝေးနိုင်ကြပါစေရှင်။
괴가 도망나 나즈미 찔렐리 두유비 렁다리 무지니 영나이안 두치트리피아도비 위즈나리 성지베두샹니
ဝင်ငါပေးมาဖြစ်ပါတယ်ရှင်။나တော်တာစီရင်ခွန်အာယူကြပါစို့
။ချစ်တော်မမေးစီပေါင်းတို့မင်္ဂလာပါလို့ရှိစွာနှုတ်ဆက်တင်ပါတယ်။ဒီနေ့မင်္ဂလာရှိတော်နေ့တက်မှာချစ်တော်မိတ်ဆွေများအားလုံးနဲ့တွေ့ဆုံပြီးတော့ဘုရားသခင်ရဲ့အလင်းတရားသတင်းစကားကိုဝင်ငါတက်တက်ခံခွင့်ပေးတဲ့အတွက်ကြောင့်လည်းအထူးပဲကျေးဇူးတင်ပါတယ်။ဒီနေ့မျောလင်းချစ်တော်တေသနာကနေမှာဆက်ပေးသွားမယ့်သတင်းစကားကတော့မစိုးရိမ်နဲ့မစိုးရိမ်နဲ့ဆိုတဲ့သတင်းစကားကိုပေးသွားမှာဖြစ်ပါတယ်။ဒါကြောင့်ချစ်တော်မိတ်ဆွေတို့ဘုရားသခင်ကဗာပြောထားတယ်ယုံကြည်ခြင်းပေးထားတယ်ကျွန်တော်တို့ကိုဘုရားသခင်ကမစိုးရိမ်နဲ့ဆိုတာဆိုရှင်သခင်ယေရှုကိုယ်တိုင်ကပေးခဲ့တဲ့ပြောခဲ့တဲ့အရာဖြစ်ပါတယ်เนาะကျွန်တော်တို့ကိုယ်ွယ်တဲ့ဘုရားသခင်ကျွန်တော်တို့ကိုအာမခံပေးသွားတယ်ကျွန်တော်တို့အသက်အတွက်အာမခံပေးသွားတယ်ဘုရားသခင်ကမစိုးရိမ်နဲ့ဆိုပြီးတော့အတိအလင်းပြောခဲ့တယ်ဒီပြောခဲ့တဲ့အရာကကျွန်တော်တို့အတွက်ဘလောက်အကျိုးတရားမှုရှိတယ်လဲဘလောက်ကြိုးတရားမှုရှိတယ်လဲเนาะဒါရှင်မသက်ခရစ်ဝင်ခန်းကြီး6ငွေ24 25ကိုကြည့်ကြပါစို့အဘယ်သူမြတ်သခင်တဦးရဲ့အစီကိုမခံနိုင်သခင်တဦးကိုမုံ၍တဦးကိုချစ်မြည်သခင်တဦးကိုမှီ၍မခံမညာပြုမြည်သင်တို့ဒီဖျားသခင်ဤအစီကို၎င်းလောကီစည်းစိမ်ဤအစီကို၎င်းမခံနိုင်ကြထို့ကြောင့်ငါဆိုသည်ကသင်တို့စားတော့ရမည်ဟုအဘယ်သူစားတော့ရမည်ဟုအသက်အဖို့မစိုးရင်ကြနဲ့အဘယ်တော့ဝေးရမည်ဟုကိုယ့်အဖို့မစိုးရင်ကြနဲ့အစာထက်အသက်မြတ်သည်မဟုတ်တော့အဝတ်ထက်ကိုယ်မြတ်သည်မဟုတ်တော့မိုးကောင်းခင်၌ကျင့်လေသောငှက်တို့ကိုကြည့်ရှုစေခြင်းကြလောထိုငှက်တို့သည်မျိုးစိတ်ကိုမဆိုင်မကျဲစဘာကိုမရိပ်ကျင့်၌မစွတ်မသွင်သို့တော်လေကောင်းခင်ပုံ၌ရှိတော်မူသောသင်တို့အဖသည်သူတို့ကိုကျွေးမွေးတော်မူ၏ထိုငှက်တို့အထက်သင်တို့သည်အလွန်မြတ်သည်မဟုတ်တော့ချစ်တော်မိတ်ဆွေတို့သိကောင်းတဲ့ကြံ့ချက်ဖြစ်တယ်ဒီကြံ့ချက်ကိုဖတ်ပြီးတော့ဒီကြံ့ချက်ကိုမိတ်ဆွေနားတော်တာဆင်လိုက်တဲ့အခါမှာသခင်ယေရှုသင်ပေါ်မှာပြောနေတဲ့ဂရိစကားကမစိုးရိမ်နဲ့ဆိုတဲ့အရာကချစ်တော်မိတ်ဆွေဘလို့ခံယူတယ်လဲ ချစ်တော်မိတ်ဆွေအတွက်ဘလောက်ထိလုံခြုံမှုရှိတယ်လဲ။ချစ်တော်မိတ်ဆွေအတွက်ယနေ့ပူပန်နေတဲ့အရာတွေ၊စိုးရင်တောကတွေရောက်နေတဲ့အရာတွေ၊ချစ်တော်မိတ်ဆွေထိမ့်လန့်နေတဲ့အရာတွေအားလုံးယခုချိန်ကမှခြေဖြတ်ပလိုက်ပါ။သင်နာမှာရှိနေတဲ့သူကရိုးရိုးလူမဟုတ်ဘူး။သင်နဲ့တူရှိနေတဲ့သူကရိုးရိုးလူမဟုတ်ဘူးချစ်တော်မိတ်ဆွေတို့ဖယားရှင်ကိုတိုင်တိုင်ရှိနေတယ်ဖယားရှင်ကိုတော်တိုင်ကတင့်ကိုကူညီမယ်ဆောင်မမယ်တင့်ကိုအမြဲတမ်းပဲကြည့်ရှုစောင့်ရှောက်နေတဲ့သူဖြစ်ပါတယ်ဒါဖယားရှင်ကဘာပြောတယ်လဲစားတောက်ရမယ်အသက်ဖို့မစိုးရိမ်နဲ့နော်အဘယ်တော့စားတောက်ရမယ်ဆိုပြီးတော့အသက်ဖို့မစိုးရိမ်ကြနဲ့ယနေ့ကျွန်တော်တို့တွေကမနေ့ဖယားအတွက်ဘလို့စားတောက်ရမလဲဟာတို့မိသားစုအတွက်မနေ့ဖယားမလို့ချင်းဘလို့ချက်ပြုတ်စားတောက်ရမလဲဘာရစားတော့ရမလဲဒီအတွက်ကိုတရက်ပြီးတရက်ကျွန်တော်ကြိုးပြီးတော့စဉ်းစားပြီးတော့စိုးရိမ်နေကြတယ်ဒါပေမဲ့ဘုရားကပြောတယ်ဘယ်တော့စားတော့ရမယ်ကိုမစိုးရိမ်နဲ့တော့အသက်ဖို့မစိုးရိမ်ကြနဲ့ဘာကြောင့်လဲကျွန်တော်တို့ကိုကြွေးနေတဲ့ဘုရားကကျွန်တော်တို့ကိုအရာခသိန်းကိုပေးနိုင်တဲ့ဘုရားကကြွေးနေတာဖြစ်တယ်ဘယ်တော့ဝေးရမလဲဆိုတာကိုလည်းကိုဖို့မစိုးရိမ်ကြနဲ့ခန္ဓာကိုယ်မှာတော့ကျွန်တော်တို့လုံခြုံမှုရတဲ့ဘယ်လိုဝေးရမလဲဘယ်လိုခံခဏနာထင်နေဝါဝါဝေးရမလဲမစိုးရိမ်ပါနဲ့နော်ကျွန်တော်တို့ကိုပြင်ဆင်ပေးနိုင်တဲ့သူကဖျားဖြစ်နေတယ်ချစ်တော်မိတ်ဆွေတို့အစာထက်တက်မြက်တိမဟုတ်လားအဝတ်ထက်ကိုမြက်တိမဟုတ်လားတဲ့မိုးကောင်းငယ်မှာရှိတဲ့ငှက်တွေကိုကြည့်လိုက်ပါတဲ့ဖျားသိခင်ကပြောတယ်ချစ်တော်မိတ်ဆွေဒီသတင်းစကားကိုနားထောင်ရင်းနဲ့ကျွန်တော်တို့မျက်စိကိုရှင်းရှင်းထားပြီးတော့ငှက်ကလေးတွေကိုစဉ်းစားကြည့်ရအောင်နော်ဒီငှက်ကလေးတွေကဆိုရှင်သူ့အတူလွတ်လွတ်လပ်လပ်ပြန်တန်းတယ်လွတ်လွတ်လပ်လပ်သွားလာတယ်လွတ်လွတ်လပ်လပ်နဲ့သူ့အတူစားရှာစားတယ်သူ့ဘုညိုတို့ရဲ့ဘဝတက်တာမှာဆိုရှင်ပျော်ပါနေတာပဲငါကလေးရတို့ရှင်ညိုမိုင်းပြီးတော့စားတော့ဖို့ရတဲ့ငါမနဲ့ပြန်တွေ့ဘလို့စားရမလဲငါဘလို့တက်ရှင်ရမလဲငါဘလို့ဝေးရမလဲငါကလေးတွေစိုးရိမ်နေတာကိုသင်တွေ့ဘူးသလားမိတ်ဆွေငါကလေးတွေကပျော်ပျော်ပါပါနဲ့အမြဲတမ်းရွှေမြူးနေတာတွေ့ရလိမ့်မယ်နော်သူတို့ဘလို့စားတော့ရမလဲမစိုးရိမ်ဘူးသူ့ဘာနဲ့သူရှာပွေစားတော့တယ်ဒီငါကလေးတွေကိုတောင်းမှနော်စပားလည်းမဆိုင်ဘူးမကျဲလည်းမကျဲဘူးစပက်ကြီးလည်းမရှိဘူးသူတို့မှာဆုထားစရာစပားလည်းမရှိဘူးဒါပေမဲ့ဘာဖြစ်လဲဒီငက်ခရီးကိုကျွေးနေတဲ့သူကကောင်းကင်ဘုံ၌ရှိတော်မူသောတင်တို့ရဲ့အဖကကျွေးမွေးနေတာဖြစ်တယ်ငက်ခရီးတွေကိုတောင်းမှအစာမငတ်မပြတ်အောင်စိုးရိမ်ကြောင်းချခြင်းမရှိအောင်တော့ကျွေးမွေးဆောင်ဆောင်နေတဲ့ဖရာဟာယနေ့ငက်ခရီးတွေထက်တင်ကအလွန်မြတ်နေတဲ့အတွက်ကြောင့်တင်ကိုဖရာကပို့ပြီးတော့တန်ဖိုးထားတယ်ငါကလေးတွေကိုတောင်းမှအစာမငတ်အောင်တန်ဖိုးထားတဲ့ဘုရားသခင်ကယနေ့သင်ကငတ်ထက်မြတ်တဲ့သူဖြစ်နေတဲ့အတွက်ကြောင့်ဘုရားသခင်ကသင်ပေါ်မှာလည်းဘလောက်တန်ဖိုးထားလဲဆိုတာကိုမိတ်ဆွေစဉ်းစားကြည့်ပါမိတ်ဆွေရဲ့တက်တာမှာစင်ကျင်ကြည့်ပါသုံးသပ်ကြည့်ပါဘုရားသခင်ရဲ့ကောင်းမြတ်ခြင်းဘုရားသခင်ကသင်ပေါ်မှာဘလောက်ထိဂရုစိုက်နေတယ်လဲဆိုတာကိုယနေ့ပြန်လည်ပြီးတော့စဉ်းစားတွေးတောပြီးတော့မိတ်ဆွေရဲ့တက်တာမှာဘုရားသခင်ရဲ့မဆမ်းမှုတွေခံစားရတဲ့ຢာတွေကိုဝမ်းမြောက်စွာနဲ့ရှင်လန်းစွာနဲ့ချီးမွမ်းလိုက်စမ်းပါအဲ့တော့ဘုရားသခင်ဟာသင်နဲ့တူရှိတဲ့ဘုရားဖြစ်တယ်။သင်ကိုစောင့်ရှောက်နေတဲ့ဘုရားဖြစ်တယ်။သင်ကိုမစိုးရိမ်နဲ့မကြောက်ကြနဲ့မကြောက်နဲ့ဆိုပြီးတော့ပြောနေတဲ့ဘုရားကဒီဘုရားတပါးပဲရှိခဲ့တယ်။ဘာကြောင့်လဲသူကိုယ်တိုင်ကမားဆနိုင်တယ်သူတို့ကိုယ်တိုင်ကကွယ်ကွာပေးနိုင်တယ်သူကိုယ်တိုင်ကကျွန်တော်တို့ကျမတို့ရဲ့လိုအပ်ချက်တွေကိုဖြည့်ဆည်းပေးနိုင်တဲ့အတွက်ကြောင့်ကျွန်တော်ကျမတို့အတွက်အာမခံပေးခဲ့တာဖြစ်တယ်။နော်အာမခံပေးခဲ့တာဖြစ်တယ်။ဒါကြောင့်ကျွန်တော်တို့အားလုံးကဧကံမုတ်ချဘုရားကိုတကယ်ပဲယုံကြည်ကိုးစားဖို့ဖြစ်ပါတယ်။နော်ကျွန်တော်တို့ရဲ့တက်တာမှာဆိုရှင်လူတွေလူရဲ့တက်တာမှာစိုးရိမ်နေကြတယ်။ငါမနဲ့ပြန်တက်ဘာဖြစ်မလဲ။နောက်9နှစ်မှာငါဘာဖြစ်လာမလဲ။နောက်10နှစ်မှာငါဘာဖြစ်ရမလဲဆိုပြီးတော့စိုးရိမ်နေကြတယ်။ဒါကြောင့်ကျွန်တော်တို့ကဆိုရှင်ယခုပြစ္ဆုတ်ပံအတွက်ရောအနာဂတ်အတွက်ရောကျွန်တော်တို့ကကြိုးပြီးတော့စကားတွေကိုဒိုလောဒိုလောနဲ့စိုးရိမ်ခြင်းနေနဲ့ကျွန်တော်ချီတက်နေကြတယ်။အဲ့ဒါကကျွန်တော်တို့အတွက်အောင်မြင်ခြင်းမပေးနိုင်ပါဘူး။ဒါကြောင့်မနဲ့ပြန်ဘာဖြစ်မလဲဆိုတာကိုယနေ့ကျွန်တော်တို့လူသားတွေမသိနိုင်ပါဘူး။လူသားတွေမသိနိုင်ပါဘူး။မနေ့ပြန်မှကျွန်တော်တည်သွားမလား။မနေ့ပြန်မှကျွန်တော်အောင်မြင်လာမလား။မနေ့ပြန်မှဆိုရှင်ကျွန်တော်ဘယ်လိုမျိုးအသက်ရှင်ရမလဲ။ဘယ်လိုရည်တည်နေတယ်လဲ။တည်ရမလဲဆိုတာကိုမိတ်ဆွေတင်ကိုယ်တိုင်ကခံမှန်းလို့မရပါဘူး။နော်။မနေ့ပြန်အတွက်ကကျွန်တော်တို့မသိနိုင်ဘူး။မနေ့ပြန်အတွက်ဘာဖြစ်မလဲဆိုတာဖျားပဲသိနိုင်တယ်။တင်ကိုယ်ပေါ်တဲ့ဖျားပဲသိနိုင်တယ်။တင်မနေ့ပြန်အတွက်ဘာဖြစ်လာမလဲ။မနေ့ပြန်အတွက်တင်ဘာတွေလုပ်ရမလဲ။ဘာတွေစီစဉ်ရမလဲဆိုတာဖျားပဲသိတယ်။သင်ဘဝရဲ့အနာဂတ်ကိုကြိုသိတဲ့သူကဖျားပဲဖြစ်တယ်။နော်။အဲတော့ဘုရားသခင်ကသင်ဘဝရဲ့အနာဂတ်ကိုကြိုသိပြီးတော့သင်ဘဝရဲ့ယခုပြစ္ဆုတ်ပံကိုလည်းဂရုစိုက်နေတဲ့ဖျားဖြစ်တဲ့အတွက်ကြောင့်ချစ်တော်မိတ်ဆွေဖျားရဲ့လက်ထဲမှာသင်ရဲ့ဘဝကိုအနံ့လိုက်ပါ။ဖျားရဲ့လက်ထဲမှာသင်ရဲ့စိတ်ရောကိုယ်ပါသင်ရဲ့ခန္ဓာစိတ်ဝိညာဉ်အားလုံးကို စက္ကန့်အနံ့လေးပါ။ဒါကြောင့်သင်ရဲ့အသက်တာကိုအစအလယ်အဆုံးထိတိုင်အောင်သိနေတဲ့ဖခင်သခင်တားမှာစက္ကန့်အနံ့ဖို့ရတဲ့သင်ရင်လေးနေတာလားမိတ်ဆွေ။သင်ကိုယ်သူပြန်လဲပြီးတော့ယနေ့စဉ်းစားကြည့်ပါ။ဖခင်လက်ထက်ကိုစက္ကန့်အနံ့လေးပါ။ပြဿနာအလုံးကိုစိုးရိမ်ပေးမဲ့သူကတော့ဖခင်ပဲဖြစ်တယ်။ဖခင်ဒီမှာဆိုရှင်သင်ရဲ့ပြဿနာတွေအားလုံးသင်ရဖြေရှင်းရမယ့်ຢာတွေအားလုံးကိုဖခင်လက်ထက်မှာအံ့နာလိုက်စမ်းပါမိတ်ဆွေဖခင်ကဘာပြောတာလဲဝင်လေးရပြင်ပန်းတော်သူတောင်းတို့ငါထံသို့လာကြတော့ငါသည်ချမ်းသာပေးမယ်တဲ့ဝင်လေးရပြင်ပန်းတော်သူငါထံသို့လာကြတော့ငါသည်ချမ်းသာပေးမယ်တဲ့နောက်ဂတိတော်နဲ့သင်ကိုဖိတ်ခေါ်နေတာတောင်မှသင်ကဖခင်ကိုသွားဖို့ရတယ်ဘာကြောင့်နှောင့်နှေးနေရတာလဲဘာကြောင့်တိုးစိုးတိုးစိုးဖြစ်နေရတာလဲယခုပဲမိတ်ဆွေထပြီးတော့ဖခင်လက်ဒီမှာစက္ကန့်အံ့ပြီးတော့ဖခင်ကိုသွားလိုက်စမ်းပါဖခင်ကဘာပြောလဲဝင်လေးရပြင်ပန်းတော်သူပေါင်းတော့ငါထံသို့လာကြတော့ကျန်တဲ့သင်ဆောင်ဝင်ရတဲ့ဝင်လေးနေသလားတင်းရမိသားစုရတဲ့ရဲအတွက်ဝင်လေးနေသလားတင်းရအတိုင်းဝိုင်းအတွက်ဝင်လေးနေသလားတင်းရကဘာကြီးအတွက်ဝင်လေးနေသလားချစ်တော်မိတ်ဆွေဖခင်ထံမှာသွားလိုက်ပါဖခင်ချမ်းသာပေးလိမ့်မယ်အဲ့တော့ဖခင်သခင်ရဲ့ဂရုတော်ကိုသင်ရလို့ရှိရင်ယနေ့ဝင်ခံပြီးတော့ဖခင်လက်ထဲမှာစက္ကန့်အံ့နာပြီးတော့ကျွန်တော်တို့ရဲ့ဘဝတတမှာအကောင်ဆုံးရပ်တည်ပြီးတော့ဖခင်ဘက်မှာတစ္ဆာရှိပါမစိုးရိမ်လိုက်ပါနဲ့မစိုးရိမ်နဲ့နော်ကျွန်တော်တို့ပြဿနာအားလုံးကိုစိုးရိမ်ပေးမဲ့သူကဖခင်ရှိနေတယ်နော်ဖျားရှိနေတဲ့အတွက်ကြောင့်ကျွန်တော်တို့ကပဲလေဘာမှစိုးရိမ်ကြောက်ကြခြင်းမရှိဘဲနဲ့ဖျားသခင်ထံမှာလုံလုံလလဆက်ကအံ့နေပြီးတော့ကျွန်တော်တို့ဘဝတတ်တာကိုအကောင်ဆုံးရပ်တည်ကြပါစို့လို့အားပေးတိုက်တွန်းနေဒီကုန်းချုပ်ပါတယ်ကျွတော်မိတ်ဆွေများအားလုံးဖျားသခင်ကြော်ဝါများပြဆောက်ကောင်းကြီးမလားတောင်းချပါပါ
ကျင်းတံမြောပိုင်းအစီအစဉ်ကိုဆက်လက်တင်လွှင့်နေပါရခင်ဗျာသောတာရှင်ကလေးတို့ရေကလေးတို့ဝิญဉ်ခွန်အားတိုးပွားပြီးအသည့်အလိမ်မှာဉာဏ်ပညာကြွယ်ဝဖို့တမန်ကျမ်းစာပုံမြင်အဖြစ်ဆုံးမတုန်တင်ပုံကိုနာတော်သားဆင်ရမယ့်အချိန်ရောက်လာပါပြီ
မျော်လင့်ခြင်းမြန်မာအသံလွင့်အစီအစဉ်ကိုမျော်လင့်ဆောင်စားနာတော်တာဆင်းနေကြတဲ့တူလေးတူမလေးများအားလုံးကျမ်းမာရွှင်လန်းကြပါစေလို့ဆုမွန်ကောင်းတောင်းလိုက်ပါရယ်ကွယ်တူလေးတူမလေးတို့ရေဒီနေ့ဒေါ်လေးလှလှပြောပြမယ်မှတ်သားဖွယ်ရာပုံပြင်လေးကတော့တမကျန်းစာတော်မြတ်ထဲမှာပါရှိတဲ့ငင်းပယ်သူဤနောင်တဆိုတဲ့ပုံပြင်လေးပေါ့ကွယ်တူလေးတူမလေးတို့ရေယေရှုဆိုတဲ့ပုဂ္ဂိုလ်ကြီးဟာ အနာဂတ်စကားပြည့်စုံဖို့အတွက်သူရဲ့သစ္စာဖောက်တစ်ဖက်တယောက်အနံမှုကြောင့်အကျန်းဖက်တဲ့လူစုတွေရဲ့လက်ထဲကိုရောက်သွားရတဲ့ကွယ်အဲ့ဒီလူအုပ်ကြီးဟာမှောင်မိုက်နေတဲ့လမ်းတွေထဲဝင်ထွက်သွားလာပြီးအဆောင်အကျအပြစ်နဲ့ယေရှုရှင်ကိုလည်းခေါ်သွားတာပေါ့ဘဲကိုခေါ်သွားတယ်လေဆိုတော့ရစ်ပယောဟိအကြီးအကဲအနတ်မင်းအိမ်ကိုပေါ့အဲ့ဒီအချိန်မှာယေရှုရှင်ရဲ့တပည့်တွေလည်းကြောက်လန့်ပြီးထွက်ပြေးကြတာပေါ့ကွယ်အဲ့ဒီလိုမဖြစ်ပွားခင်나ယီပိုင်းအတွင်းမှာယေရှုကသူ့ရဲ့တပည့်တွေကိုတင်တို့ဟာငါ့ကိုစွန့်ပြေးကြလိမ့်မယ်လို့ပြောခဲ့တဲ့အခါတပည့်တွေကကျွန်တော်တို့ကိုတော်ကိုဘယ်တော့မှမစွန့်ခွာကြပါဘူးလို့ပြောကြတဲ့ကွယ်တူလေးတူမလေးတို့ရေသူ့ရဲ့တပည့်တွေအထက်ကပေတရုဆိုတဲ့လူတစ်ယောက်ကအားလုံးကကိုတော်ကိုစွန့်ပေမဲ့ကျွန်တော်ကတော့ကိုတော်ကိုမစွန့်ပါဘူးလို့ပြောတဲ့အပြင်ကိုတော်ထောင်ထဲမှာရှိရင်လဲကျွန်တော်ထောင်ထဲလိုက်ပါမယ်အသေးသက်ခံရရင်လဲကျွန်တော်လိုက်ပါမယ်လို့ပြောတဲ့ကွယ်ဒီလိုပြောတဲ့ပေတရုလဲချက်ပြောက်ငက်ပြောက်ပျောက်သွားတဲ့ကွယ်နောက်ပြီးယေရှုရှင်ရဲ့အခြေအနေကိုသိဖို့ပေတရုနဲ့ယောဟန်တို့ဟာလူအုပ်ရဲ့နောက်မှမလန်းမကန်းကနေလိုက်လာကြတာပေါ့ကွယ်ပေတရုဟာယေရှုနဲ့အတူတူရှိနေတုန်းကယေရှုကသူ့ကိုပေတရုကြက်မတွန်းပြီးသင်ဟာငါ့ကို၃ချိန်ညင်းပယ်လိုက်မယ်လို့ပြောတဲ့အခါမှာပေတရုကသူ့စိတ်ထဲမှာကိုတော်ကငါ့အကြောင်းမသိပါဘူးလို့သူထင်ခဲ့တယ်ပေတရုကသူ့ကိုယ်သူပိုသိသလားယေရှုရှင်ကပဲပေတရုအကြောင်းပိုသိသလားကြည့်ကြရအောင်နော်ဒူလေးဒူမလေးတို့ရေအဲ့ဒီအယတ်ဒေတာကရစ်ပျောဟိတ်တွေထဲမှာအသက်ကြီးပြီးလူတွေကြီးညိုခံရတဲ့အနတ်မင်းဟာအတွေ့အကြုံများတဲ့သူဖြစ်လို့ယေရှုရှင်ကိုစီရင်နိုင်ဖို့မေခွန်းထုတ်တတ်လိုက်မယ်လို့သူတို့ကထင်မြင်ကြတဲ့ကွယ်ဒါကြောင့်ယေရှုကိုမေးမြန်းစစ်ဆေးတာပေါ့ယေရှုကဗိမာန်တော်မှာတုန်းကကျွန်ုပ်ပွင့်ပွင့်လင်းလင်းပြောခဲ့ပြီးပြီလို့ပြန်ပြောတယ်နောက်ပြီးကျွန်ုပ်ဟာလျှို့ဝှက်ပြီးဘယ်အရာကိုမှမပြောခဲ့ဘူးလို့ဖြေတဲ့ကွယ်အာနာဟာယေရှုကိုထောက်လန်းဖို့တရှိုးတွေစေလို့ခဲ့တယ်။ဒါကြောင့်ယေရှုကကျွန်ုပ်ကိုမမေးပါနဲ့ကျွန်ုပ်ပြောဆိုတာတွေကိုသူတို့ကြားဘူးတယ်သူတို့ကိုမေးပါလို့ပြောတဲ့ကွယ်အာနာဟာယေရှုကဘာအပြည့်မှမတွေ့တဲ့အခါမေးမြန်းဖို့အတွက်ကယာဖစီကိုစေလို့ပြန်တဲ့ပေတရုနဲ့ယောဟန်တို့ကနောက်မှလိုက်သွားကြတာပေါ့ရစ်ပျောဟိတ်အကြီးအကဲကယောဟန်ကိုတိတဲ့အတွက်ကြောင့်သူ့တရားရုံးထဲကိုဝင်ခွင့်ရတယ်။ယောဟန်ဟာအပြင်မှာရှိတဲ့ပေတရုကိုဝင်ခွင့်ပြုဖို့ပြောတာပေါ့။ယောဟန်ကတော့ယေရှုရဲ့နောက်လိုက်တူဖြစ်တာကိုမဖုံးကွယ်ပဲပြောတဲ့ကွယ်။ပေတရုကတော့တရားရုံးဝင်အတွင်မိလှုံနေသူတွေနဲ့ကြံရစ်ခဲ့တယ်။တကားဆောင်တဲ့သူဟာပေတရုယောဟန်နဲ့အတူလာပြီးမျက်နှာမကောင်းတာကိုမြင်လိုက်တဲ့အတွက်သင်ဟာယေရှုရဲ့တပည့်တော်တူဖြစ်တယ်မဟုတ်လားလို့မေးတဲ့ကွယ်ပေတရုကမဟုတ်ရပါဘူးဗျာလို့ငြင်းလိုက်တဲ့အဲ့ဒီအတော်တွင်ကယာဖဟာယေရှုကိုစစ်ကြောမေးမြန်းလျက်နေတဲ့ကွယ်လူတိုင်းကစိတ်ချုပ်ချားနေပေမဲ့ယေရှုကတော့တည်ငြိမ်လျက်ရှိနေတဲ့ကယာဖဟာယေရှုရဲ့ယံသူဖြစ်ပေမဲ့ယေရှုကိုတော်တော်အားကျတဲ့ကွယ်ယေရှုဟာဖျားသခင်ပါလားလို့တောင်သူထင်နေတဲ့နောက်ပြီးအမှုစစ်ဆေးဖို့စလိုက်တယ်အဲ့ဒီအချိန်မှာပေတရုဟာအပြင်မှာမီးလုံနေပြီးစိတ်ဝင်စားမှုမပြဘဲနေတာပေါ့မီးလုံနေတဲ့တခြားလူတွေလိုပဲသူနေတဲ့အမျိုးသမီးတဦးကရိတ်မိတဲ့အတွက်ဒီလူဟာနာဇရက်မြို့သားယေရှုနဲ့အတူရှိခဲ့တယ်လို့ပြောလိုက်တဲ့ကွယ်ဒါနဲ့ပေတရုကအဲ့ဒီလူကိုငါမသိဘူးလို့ပြန်ပြောလိုက်တဲ့အမှုစစ်ဆေးနေတဲ့ကယာဖဟာယေရှုကအပြစ်တစုံတရာမရှိတာကိုသိတဲ့အခါယေရှုကိုသင်ဟာခရစ်တော်မှန်ရင်ငါတို့ကိုပြောပါလို့တောင်းဆိုတော့ယေရှုကသင်ပြောတဲ့အတိုင်းဟုတ်ပါတယ်လို့ပြောတဲ့ကွယ်ဒီအခါမှာကယာဖဟာဒေါသထွက်ပြီးယေရှုကိုဖျားကိုပစ်မှားတယ်သူ့ကိုယ်သူဖျားလို့ပြောတဲ့ဆိုပြီးပြောဆိုတော့တာပဲတဲ့ကွယ်လူအုပ်ကြီးဟာယေရှုကိုပြည့်ရပြုနေတဲ့အချိန်မှာဓာတ်နဲ့ခုတ်ခံရပြီးနှရွက်ပြတ်သွားတဲ့မာလခုရဲ့ဆွေမျိုးတူကပေတရုစီကိုလာပြီးသင်ကိုကျွန်ုပ်ဥယျာဉ်ထဲမှာယေရှုနဲ့အတူတူတွေ့တယ်မဟုတ်လားသင်စကားပြောတာလဲဂါလိလဲလူလိုပါပဲလားလို့ထမှန်ပြီးတော့ဆွဆွဲလိုက်တဲ့ကွယ်အဲ့ဒီအချိန်မှာလဲပေတရုဟာယေရှုကိုမသိပါဘူးလို့ပြန်ပြီးတော့ငင်းဆိုလိုက်ပြန်တဲ့ဒီအချိန်မှာပဲကြက်တွန်တော့တာပေါ့ကွယ်ဒီခါမှာချက်ချင်းပဲပေတရုကယေရှုရဲ့စကားကိုသတိရလိုက်တဲ့အတွက်ယေရှုကိုလှမ်းပြီးတော့ကြည့်လိုက်တဲ့အခါမှာယေရှုရဲ့ကျင်နာတနာတဲ့မျက်နှာနဲ့ဝမ်းနဲ့ကြေကွဲစွာသူ့ကိုလှဲ့ကြည့်နေတာကိုသူမြင်ရတဲ့ကွယ်ပေတရုဟာဝမ်းနဲ့ပြီးအသေးကွဲလူမတယူကျုံးမရ အမောင်တဲကိုပြေးထွက်သွားတဲ့ကွယ်နောက်ပြီးမြေပေါ်ကိုပြစ်လဲပြီးရှိုက်ကြီးတငေငိုကြွေးတော်တာပဲတဲ့ကွယ်ပေတုတော်တော်နောင်တရသွားတာပေါ့ယေရှုပြောခဲ့တဲ့စုံစမ်းနောက်ဆက်ချင်းနဲ့ကင်းလို့မဲ့အကြောင်းဆူတောင်းလေစောင့်နေကြလောလို့ယေရှုတတိပေးတာဘာကိုဆိုလိုကြောင်းပေတုသိသွားပြီးသူ့အပြစ်ကိုယေရှုလွတ်ဖို့အကြီးအကျယ်ဆူတောင်းတော်တာပဲတဲ့ကွယ်ပေတုဟာအမှန်ပဲနောင်တရပြီးသူ့အပြစ်ကိုဖော်ပြတောင်းပန်တဲ့အတွက်အပြစ်လွတ်ခြင်းခံရတာပေါ့ကွယ်ပုံပြင်လေးကတော့ဒီလောက်ပါပဲတူလေးတူမလေးတို့ရေယေရှုဖျားရှင်ဟာလူတွေပြစ်မှားမိတဲ့အပြစ်တွေကိုနောင်တရပြီးတောင်းပန်ရင်အမြဲပဲအပြစ်ဖြစ်လွတ်ပြီးအပြစ်သားတွေကိုခွင့်လွှတ်နေပါတယ်ကွယ်ဒါကြောင့်အပြစ်ပြုတ်လုတ်သူတိုင်းနောင်တရပြီးယေရှုဖျားရှင်ကိုတောင်းပန်နိုင်ကြပါစေကွယ်ဒူလေးတူမလေးတို့အားလုံးဒီနေ့တမန်ကျမ်းစာပုံပြင်ကိုနားတော်တာဆင်ရင်ရွှေလန်းချမ်းမြေ့ကြပါစေကွယ်
ဗုဒ္ဓရှင်များရှင်ကျမတို့ရဲ့ဗျာဒိတ်တော်စာပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလည်ရှိပါလေရှင်။တင်ဒားများမှာဆိဒ္ဓတုခရှာဖွေခြင်းခရစ်တော်၏အသက်တာနှင့်တုန်တင်ကြမြ။တဘာဝတရားဤဆရာဝန်ရှိပါ။ကျမ်းမာခြင်းနှင့်အသက်ရှိခြင်း၊သင်နှင့်တင့်ကြမာ၏ရှာဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါလေရှင်။တင်ဒားအလုံးဟာအခမဲ့တင်ဒားတွေဖြစ်ပါလေ။ဖြစ်ဆိုပြီးတဲ့သူတိုင်းကိုဂုဏ်ပြုလွှာချီးမြှင့်ပေးမှာဖြစ်ပါလေရှင်။
ပဒရှင်များခင်ဗျာဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39656 296 336နဲ့39998316694ကိုဆက်သွယ်နိုင်ပါတယ်ဓာတိတော်အတန်းစာပေးစာယူဌာနကိုအီးမေးလ်နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့ lalrawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဓာတ်တော်အတန်းစာပေးစာဥထာဏာကို Facebook နဲ့ဆက်သွင်းနေဆိုရင်တော့ SOESANDAR Facebook အကောင့်မှာဆက်သွင်းနိုင်ပါတယ်
။ဒေါက်တာရှင်များရှင်ညှိုလင့်ချင်းတန်ရေဒီယိုအစီအစဉ်မှာတင်ဆက်ပေးနေတဲ့အကြောင်းအရာတွေကိုပိုမိုသိရှိလိုပါကဆက်သွယ်ရမယ့်ဖုန်းနံပါတ်များကတော့39963 986 116ဖြစ်ပါတယ်ရှင်။နောက်ထပ်ဖုန်းတစ်လုံးနေနဲ့39996 88 9669တို့ဆက်သွယ်မြင်းမြန်းနိုင်ပါတယ်ရှင်
။တွဋ္ဌရှင်များရှင် KSTA အာကခွန်ကျွန်းမှာ AWR မျိုးလင့်ချင်းအတံမြန်မာအစီအစဉ်များကိုအတံလွှင့်ခဲ့ခြင်းဖြစ်ပါတယ်ရှင
်။ AWR မျိုးလင့်ချင်းအတံကိုနာတွဋ္ဌဆင်ခဲ့ကြတော့တွဋ္ဌရှင်အရောက်တိုင်းပုံမှာဖျားသခင်ရဲ့ကြွယ်ဝစွာသောကောင်းကြီးမင်္ဂလာတက်ရောက်ပါစေ။ကိုစိတ်နှပြကျမ်းမာရွှင်လန်းကြပါစေ။ကျေးဇူးတင်ပါတယ်ခင်ဗျာ
先生များကို나တော့တာစီရင်နှစ်တက်မယ်လို့မျှော်လင့်ပါတယ်။မိတ်ဆွေနေနဲ့လက်ဆောင်လေးတစ်ခုကိုရချင်နေဆိုရင်တော့ Jesus ပြု၍ bible@awr.org တို့စာရေးပေးပါ။ဒါမှမဟုတ်ကျွန်ုပ်တို့ကို WhatsApp နံပါတ် +12242220777 တို့ဖုန်းခေါ်ဆိုနိုင်ပါတယ်။